တူရကီနိုင်ငံမှာပြီးခဲ့တဲ့တွင်ဘက်ကအာနာသိမ့်မှုကျူးစားတဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးတဲ့နောက်ဒီကနေ့မနေ့ပိုင်းမှာတော့သမရရေချစ်ချာယူအာရိုဝါဟာနိုင်ငံတော်လူမျိုးရေးကောင်စီနဲ့အရေးပေါ်အစည်းအဝေးလုပ်ပါတယ်။လူမျိုးရေးကောင်စီအစည်းအဝေးပြီးတဲ့နောက်သမရဟာအစိုးရအဖွဲ့ဝင်ဝန်ကြီးတွေနဲ့လည်းတွေ့ဆုံပါပါ။အဲဒီနောက်မှာတော့အရေးကြီးတဲ့ကြေညာချက်တွေထွက်လာမယ်လို့ခန့်မှန်းထားကြပါတယ်။ပြည်ပကပညာရေးဆိုင်ရာဖြီးသွားတာပိတ်ပင်တားမြစ်တဲ့ကြေညာချက်တွေကိုတူရကီနိုင်ငံရဲ့အဆင့်မြင့်ပညာကောင်စီကဒီကနေ့မနေ့အစောပိုင်းမှာထုတ်ပြန်တယ်လို့ပြည်ပမှာလက်ရှိရောက်နေသူတွေနိုင်ငံကိုအမြန်ဆုံးပြန်လာဖို့လည်းတိုက်တွန်းထားပါတယ်။ပညာရေးဝန်ကြီးဌာနကနိုင်ငံတော်ဝန်ဆရာဆရာမ 15,200 ကိုထုတ်ပြစ်လိုက်ပြီးပြည်ထရေးဝန်ကြီးဌာနကဝန်ထမ်း 9,000 နီးပါးကိုထုတ်ပြစ်လိုက်တယ်လို့တူရကီသတင်းမီဒီယာတွေကဖော်ပြပါတယ်။ဗန္ဒာရေးဝန်ကြီးဌာနကလည်းဝန်ထမ်း 2,500 ကိုထုတ်ပြစ်တယ်လို့ဘာသာရေးဆိုင်ရာညွှန်ကြားမှုဦးစီးဌာနမိသားစုရေးရာနဲ့လူမှုမူဝါဒရေးရာဌာနဝန်ကြီးချုပ်ယုံတို့ကဝန်ထမ်းရာပေါင်းများစွာကိုလည်းထုတ်ပြစ်လိုက်ပါတယ်။တက္ကသိုလ်မဟာဌာနမူ 1,589 ယောက်ကိုလည်းယာရုကနှုတ်ထွက်ဖို့အဆင့်မြင့်ပညာရေးဘုအဖွဲ့ကတောင်းဆိုထားပါတယ်။သမရအာရိုဝန်အစိုးရကိုဖြုတ်ချဖို့ကြိုးစားတဲ့အာနာသိမ့်မှုမှာပါဝင်တဲ့ဆိုတဲ့တန်ဆရာနဲ့လူပေါင်း 9,000 လောက်ကိုဖမ်းဆီးထိန်းသိမ်းထားတဲ့အပြင်အခုလိုယာရုကထုတ်ပြစ်တာပြီးတူရကီအစိုးရကလုပ်နေတာပါ။